စခိုင်မြေနယ်တွင်စစ်ဆောင်တုတ်ခွားတဲ့စခန်းတွေမှာရေကြီးရေလျှံလာခြင်းနဲ့ပြီးတချို့နေရာတွေအရေးပေါ်ပြောင်းရွှေ့လာတဲ့အခြေအနေမှာရှိနေပါတယ်။ဒီအတွက်ခရီးလမ်းပန်းအလံဝေးလာတဲ့တုတ်ခွားတဲ့စခန်းတွေဖို့ပို့ပြီးတော့စိုးရင်ကြရရှိနေတယ်လို့ဒေတာခံကူညီရေးအဖွဲ့ကပြောပါတယ်။ VOA မြန်မာပိုင်းတင်ထောက်ကိုစောထက်ကအပြည့်အစုံတင်ပြပို့ထားပါတယ်ရှင်။
အခုရပိုင်းရဲ့ရခိုင်ပြည်နယ်မြို့တချို့မှာမိုးများပြီးရေဝင်ရောက်လာရရှိနေလို့အနေပိုင်းကစစ်ဆောင်စခန်းတွေအတွက်စိုးရိမ်နေရပါတယ်။စစ်ဆောင်စခန်း၅ခုနဲ့လူဦးရေကတော့300လောက်ရှိရဲ့ပုံသာချုပ်မြို့နယ်ဘက်မှာပုံမှန်တိုင်းမိုးရွာမြေပြိုရေကြီးရာရှိလို့ကုညီရေးအတွက်လုံးပန်းနေရာကြောင်းပိုးရှိပြင်းမာမိတ်လူမှုကုညီရေးအသင်းပြန်ကြားရေးတောင်းအခန်းကိုအောင်ကျော်က VOA ကိုပြောပါတယ်
။သူကဒီစောက်ထားတဲ့ခုစစ်ဆောင်စခန်းဟာအဲ့မနေ့ကလိုအရေးကြီးမယ်ဆိုရင်မလွတ်ဘူးအစိုးရရတယ်ကဟုတ်တယ်ကောကျွန်တော်တို့ဒေသအနည်းငယ်လိုရေးကြီးတယ်အမိုးရောရတောင်ပြိုတယ်နောက်ပြီးတောင်ကျရင်လည်းအိမ်တွေပြိုပါတယ်အဲ့လိုကျွန်တော်တို့မှာနည်းအနည်းငယ်လိုဖြစ်နေတယ
်စစ်ဆောင်များရဲ့မြောင်းမြို့စင်မောကိုင်းစစ်ဆောင်စခန်းမှာလည်းရေဝင်ရောက်နေပြီးနေရာပြောင်းဖို့စခန်းတောင်ကညာသောင်းဆရာတော်ကြိုးစားနေပြီမဲ့ငွေကြေးခတ်ထဲနေကြောင်းရခိုင်ခြေဆိုင် DMG သတင်းဌာနကဖော်ပြသွားပါတယ်မြောင်းဦးလောက်စစ်ဆောင်မများပြီမဲ့ကယ်ဆယ်ရေးလုပ်ငန်းတွေလာဖို့အစမ်းဝေးရဲ့ဒေသတွေမှာမိုးရွာလို့ရေကြီးရင်စိုးရိမ်နေရကြောင်းမင်းပြဘက်မှကုညီရေးလုပ်ငန်းတွေကိုလွတ်ကင်နေတဲ့တင်ဂါဟကန်လရတိတာဖွဲ့ကဦးအန်သာကြီးကပြောပါတယ
်မိုးရွာရတဲ့ကိုသူတို့ရဲ့နေရာတွေအားဆိုင်ကင်းကအပေါ်ကတချို့ကတာလပတ်မိုးရွာတာရှိတယ်တချို့ကသုံးမိုးရွာတာရှိတယ်တာလပတ်မိုးပြီးနေရာတွေကအဆင်ပြေဘူးကိုအရင်ကတော့လေဒီမြေကြီးနဲ့တချို့ဆိုကိုယ်လက်မလောက်ပဲမြင်တယ်အဲ့လိုမြင်မှာဆောက်ထားရဆိုတော့ဒီနေရာဆိုင်ကင်းကလုံးဝအဆင်ပြေတဲ့နေရာတွေရှိပါရဲ့ကို
အခုညစံပိုင်းကစလို့ပုံမူတင်းမာလာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းစည်ရေးအခြေအနေကြီးကမှဒေသခံကြီးရွာတွေဖမ်းဆီးစစ်ဆေးခံရတာတွေနဲ့တိုက်ပွဲတွေကြားထိခိုက်ပျက်စီးမှုတွေတိုးလာတယ်လို့စစ်ပြေးဆောင်တဲ့ဒုက္ခတွေရေအတွက်ကလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းရဲ့ချင်းမီနယ်ပလောက်ဝမြို့နယ်တွင်းမှာဖြစ်နေတဲ့ရခိုင်လက်နက်ကိုင်အေအေနဲ့တပ်မတော်ရဲ့လုပ်ရက်တွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နေပြီးစိတ်ကြာစိုးမှုမျှောင်းနိုင်တယ်လို့မြမလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီးလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုဇူလိုင်၂ရက်နေ့ကတင်ပြခဲ့ပါတယ်။ရခိုင်မှာစကမ်းရောက်ဆစ်ဆောင်နဲ့စကမ်းပင်မှာဆစ်ဆောင်နှစ်ခုပေါင်းဥယျာဉ်ဟာ IC ရဲ့အချက်အလက်တိုင်းဆိုရင်စကမ်း60မှာလူဦးရေ4600ကျော်သွားပြီဖြစ်ပါတယ်။